ကချင်ပြည်နယ်ဗမော်မြို့ကနေကတာမြို့ကိုပြေးဆွဲနေတဲ့ရှက်ပြေးရရင်ဟာဒီကနေ့မနက်ပိုင်းကပဲဒီဗမော်စစ်ကမ်းကအထွက်မှာတိမ်းမောက်ခဲ့တာဖြစ်ပြီးတော့လူ30လောက်ပျောက်ဆုံးနေတဲ့အကြောင်းဗမော်မြို့ကန်တွေကပြောပါရယ်လောလောဆယ်မှာတော့ရေရင်ပေါ်ကိုလိုက်ပါသွားတဲ့သူ80ကျော်ကိုကယ်တင်ထားပြီးဖြစ်ပြီးတော့သေဆုံးသူရုပ်လောင်းတလောင်းကိုလည်းရရှိထားပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးထိုင်းချီဆိုင်သတင်းတောက်ကွန်မိုးစော်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ဗမော်စစ်ကမ်းကအထွက်ရှက်ပြေးရေရင်တိမ်းမောက်တာကတော့မနေ့9နာရီကျော်လောက်မှဖြစ်ပြီးရေရင်အထွက်မှာဆက်ချုပ်ရင်းတာကြောင့်အေယာဝရီမြစ်အတွင်းတိမ်းမောက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ရှက်ပြေးရေရင်တိမ်းမောက်တဲ့အခြေအနေကိုဗမော်မျိုးကန်တယောက်ကအခုလိုပြောပါတယ်။
ဟုတ်တယ်ဆက်ပြေးမောက်တယ်လေဒီကမ်းလားလေးမှာပဲသူစိတ်မှာပဲပြန်ညက်ပြီးတော့ဟာဆက်လို့မရတဲ့အချိန်မှာမောက်တာ9နာရီ10မိနစ်လောက်မှာမောက်တာအဲဒီတောင်ဆက်ပြေးဂိတ်ပဲလေအဲဂိတ်မှာပဲအထက်မှာပေါ့နော်လဲအထက်မှာပေါ့ဒီဟာညက်ထားတဲ့ခါကျတော့သူအပြောပေါ့လေနော်ပြန်ညက်ထားတော့ဟာဒီပါနင်းလို့မရဘူးပေါ့အဲမှာမတော်တဲ့အလဲကိုဖိတ်ထားတာကိုဖိတ်ထားတော့ရေတီးအားနဲ့ပြောအဲမှာမောက်တော့လို့ပြောတာဘိုးကလည်းတအားကြွားတယ်လေဒီကလည်းတိုးနေတော့
နင်းမြုပ်သွားတဲ့ရှက်ပြေးရေရင်ဟာအရှိပေ60လောက်ရှိပြီးနင်းမြုပ်ချိန်မှာရေရင်ပေါ်မှာလိုက်ပါသူခီးတဲ့100ကျော်လောက်ရှိမယ်လို့ဒေတာကန်တွေကခန့်မှန်းပါတယ်။လောလောဆယ်မှာတော့ခီးတဲ့တယောက်သေဆုံးတယ်လို့ဗမော်မျိုးကန်ကဆက်ပြောပါတယ
်။ဆရာတော့ပြောမှခင်ဗျာ140လောက်လို့ပြောကြတာကကျော်လက်မမရဘူးလေ။ဒါမရတဲ့ဟာလည်းတကယ်ဆက်လိုက်ကြတာကိုတိကျပြောလို့မရဘူး။လောလောဆယ်တော့68လောက်တော့ရပြီလို့ပြောကြတယ်။ကျန်နေတာပေါ့။သေယုံမှာတော့ကျွန်တော်ခဏတစ်ချီကတော့တနာမရှိသေးရဲ့။သေယုံမှာလောလောဆယ်ရောက်ထားတာဟာတယောက်တော့တည်ထားတယ်လေ။
ရှက်ပြေးရေရင်နေ့ချိန်မှာမိုးရွာနေတာကြောင့်မိုးကအုပ်ထားတဲ့အတွက်အထဲကမထွက်နိုင်သူတွေရှိတယ်လို့တချို့ကတော့ကမ်းနားမှာတန်းစီရက်ထားတဲ့တခြားရှက်ပြေးရေရင်တွေအောက်ကိုဝင်သွားနိုင်တယ်လို့လည်းပြောပါတယ်။အခြားဒေသခံတယောက်ကတော့ကျောင်းသား9ယောက်နဲ့ဆရာ1ယောက်ပျောက်ဆုံးနေစေဖြစ်တယ်လို့အခုလိုပြောပါတယ
်။ရှက်ပြေးမှာပါဝဲလူကြီးကမသိတာတချို့လည်းမမြင်ရတဲ့ဟာတွေလည်းဆိုတယ်နော်ခမ်းမန်းကြီးပြောနေကြအခုထည့်လို့ရထားတဲ့ဟာတွေပေါ့နော်အသက်ရှိရက80ကျော်ရထားပြီ။တယောက်ပဲအခုလောလောဆယ်တည်းကတယောက်ပဲရှိတယ်။ကျောင်းသားတွေပြောလို့မရပါလားဟော။ကျောင်းသား9ယောက်နဲ့ဆရာ1ယောက်။အဲ့တော့လည်းမတွေ့သေးတာဟုတ်ကဲ့
။ကျောင်းသားတွေကတော့မြကြီးနားမြို့ကျောင်းသားအားကစားပွဲတော်ကိုကတာနဘာယထာလန်းကနေတွားဖို့အတွက်လိုက်ပါကြတာဖြစ်တယ်လို့လည်းဆိုပါတယ်။ဗမော်ဒေသခံတွေကတော့ပျောက်ဆုံးနေသူအနည်းဆုံး30ကျော်မယ်လို့ခန့်မှန်းကြပါတယ်။ရေရင်ညှိမြုပ်ပြီးတဲ့နောက်မှာတော့ဗမော်မျိုးကအုပ်ချုပ်ရေးမှုရုံးအဖွဲ့အပါအဝင်ဌာနဆိုင်ရာတွေနဲ့နိုင်ငံရေးပါတီတွေကလည်းကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေကြပါတယ်။ဗမော်မျိုးကရဲစခန်းကိုမေးမြန်းရမှာတော့အခင်းဖြစ်ပွားရာကိုခရိုင်ရဲမှူးကြီးကိုယ်တိုင်တွားရောက်နေပြီးအခြေအနေအသေးစိတ်ကိုတော့မသိရသေးကြောင်းပြောပါတယ်။ပြီးခဲ့တဲ့မတ်လအတွင်းကလည်းပသိန်နဲ့ငပူရောမျိုးပြေးဆွဲတဲ့ပသိန်သူအမှတ်17တင်ပေါ်တိမ်းမောက်ခဲ့တာကြောင့်လူ20ကျော်သေဆုံးခဲ့တယ်လို့2011ခုနှစ်ဇွန်လကလည်းဘိုကလေးမျိုးနယ်အတွင်းမှာဆက်လက်တိမ်းမောက်ခဲ့တာကြောင့်ကျောင်းသူကျောင်းသား9ယောက်သေဆုံးခဲ့ပါတယ်။မြန်မာနိုင်ငံမှာရေရင်တိမ်းမောက်မှုတွေဟာမကြာခဏဆိုသလိုဖြစ်ပွားလေးရှိပြီးဒီလိုတိမ်းမောက်တာကတော့တမတ်တန်ချိန်တဲ့ပိုလွန်တင်ဆောင်တာဟာလေအကြောင်းချက်တရားဖြစ်ပါဝင်ကြောင်းသုံးသက်တာတွေရှိနေပါတယ်